COVID-19 တိုက်ဖျက်ရေးအတွက်ရည်ရွယ်ပြီးအာဖရိကတိုက်နိုင်ငံ၁၁ခုကခီးတဲ့တွေဗြိတိန်ကိုဝင်ရောက်ခွင့်တားမြစ်ထားတာကိုအဆုံးသတ်မဲ့အကြောင်းဗြိတိန်အစိုးရကအင်္ဂါနေ့မှပြောပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ပြန့်နှံ့မှုကစိုးရိမ်ပွဲဖြစ်ပေမဲ့လည်းဗြိတိန်အစိုးရကအခုလိုပြောဆိုလိုက်တာပါ တောင်အာဖရိကနဲ့ဟောင်ကောင်မှာနိုဝင်ဘာလအတွင်းအိုမီကရွန်မျိုးကွဲကိုပထမဆုံးတွေ့ခဲ့ရပြီးတဲ့နောက်နိုဝင်ဘာလနှောင်းပိုင်းမှာပဲအာဖရိကတိုက်နိုင်ငံ၁၁ခုကိုဗြိတိန်အစိုးရကခီးသွွာလာမှုတားမြစ်ဆင်းနဲ့ထည့်သွင်းခဲ့တာပါ ဗြိတိန်လူမှုအသိုင်းအဝိုင်းတွင်အိုမီကရွန်မျိုးကွဲကူးစက်မှုရှိခဲ့ပြီးဖြစ်ကြောင်းနဲ့ဗုဒ္ဓဦးနဲ့ Greenwich စံတော်ချိန်မနေ့၄နာရီမှာခီးသွွာလာမှုတားမြစ်မိန့်ကိုရုပ်သိမ်းမဲ့အကြောင်းကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်ကပါလီမန်မှာအင်ကာနိကကြေညာခဲ့တာပါဗြိတိန်မှာလူမှုအသိုင်းအဝိုင်းတွေအိုမီကရွန်ကူးစက်မှုရှိသလိုကမ္ဘာတစ်လုံးမှာလည်းကျယ်ကျယ်ပြန့်ပြန့်ကူးစက်နေတာကြောင့်ပြည်ပကအိုမီကရွန်ဝင်ရောက်လာမှုရှော့ချရေးအတွက်ခီးသွွာလာမှုတားမြစ်ချက်ကထိရောက်မှုသိမရှိတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်